နိုင်ငံကျော်ဝေဒပညာရှင်ဆရာမင်းသိန့်ခါရဲ့ခြံဝင်းတဲ့ကိုအမည်မသိလူငယ်တို့ဝင်ရောက်ရန်ကားရာကနေပဋိပက္ခတွေဖြစ်ပွားခဲ့တာကြောင့်ခြံဝင်းတဲ့ကလူငယ်တဦးအပြင်းထန်ထိခိုက်ဒဏ်ရာရတဲ့အထိဖြစ်ပွားခဲ့တယ်လို့သိရပါတယ်။လာရောက်ရန်ကားသွားသူတွေဟာစစ်တပ်အဆောင်ရောင်တွေနဲ့ရောက်လာတာဖြစ်ပြီးအခုဆိုရင်ဒီကိစ္စနဲ့ပတ်သက်လို့ဆရာမင်းသိန့်ခါတို့ဘက်ကသက်ဆိုင်ရာကိုတိုင်တန်းထားတယ်လို့လည်းဆိုပါတယ်။ကဲအကြောင်းစုံကိုဆက်ပြီးပြောပြပေးပါအောင်ကိုအောင်လုံးရေ
။ဟုတ်ကဲ့ပါ။ရန်ကုန်တိုင်းမော်ဘီမြို့နယ်ကနိုင်ငံကျော်ဝေဒပညာရှင်ဆရာမင်းသိန့်ခါရဲ့ခြံဝင်းတဲ့ကိုဆက်ကျော်တက်ရွယ်အမျိုးသားလူငယ်တူနဲ့အမျိုးသမီး၃ဦးစစ်တပ်ပိုင်ကားလိုယူဆရတဲ့ကားစီးနဲ့ရောက်ရှိလာပြီးမချင်းမငန်ဆက်ဆံရာကအခုလိုပြဿနာဖြစ်ပွားခဲ့တာလို့ဆရာမင်းသိန့်ခါနဲ့နှီးဆက်သူတွေကပြောကြတာပါအခုခါဒီပရိပခတ်နဲ့ပတ်သက်လို့တရားလိုဖြစ်ရဲစခန်းမှာအမှုဖွင့်တိုင်ကြားထားတဲ့ဆရာမင်းသိန့်ခါရဲ့တပည့်တူဖြစ်တဲ့ကိုအောင်မျိုးထွန်းကစနေနေ့တုန်းကသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်နဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဖြစ်စဉ်ကကျွန်တော်တို့စနေနေ့19ရက်နေ့ပေါ့နော်အဲမနေ့17ရက်နေ့လောက်မှာကျွန်တော်တို့အဘမင်းနေကနေတဲ့ခြံဝင်းတဲ့ကိုတောင်းစကားစီဝင်လာတယ်ကျွန်တော်ကလည်းအဘစီမှာကလေးအမိပေးလာပြီးအမှဲကြတာတို့ဘာလို့လူတွေရှိတာပေါ့နော်အဲ့လိုပဲပေါ့အဝင်ထွက်တော့ရှိတာပေါ့ကားပေါ်မှာကတက်ဆုပ်ပေါ်မှာအရာကြီးဆောင်တဲ့စေတို့တလုံးတင်ထားတာသိရတယ်ဒီတစ်စက်တခုလည်းကတ်ထားတယ်တစ်စက်ကျန်နေပဲဘာတလဲတော့မသိဘူးပေါ့အဲ့မှာဝင်လာပြီးကားပေါ်မှာကသပင်းကြီးကြောင်နဲ့လူငယ်တစ်ယောက်ပါလာတယ်အသက်20ကျော်ပေါ့နောက်အမျိုးသမီး3ဦးမှပါလာတယ်ပြီးတော့ကျွန်တော်တို့ဒီကလေးအမိပေးအမှဲတဲ့လက်ခံတဲ့ကျွန်တော်တို့အဆောင်တဲ့ကိုပေါ့နော်အဆောင်လေးတဲ့ကိုဝင်လာတယ်အဲ့မှာဖျားခန်းရှိတယ်အဲ့ခုနကစပင်းကြီးကြောင်နဲ့တယောက်ကဖက်နှက်ချွတ်ပါလို့ပြောတော့တောင်းမှန်တော့ဒီကကျွန်တော်တို့ကလေးရဲ့တောင်းမှန်တော့မချွတ်ဘူးနှစ်ခါတောင်းမှန်လည်းမချွတ်ဘူးသုံးခါမှလည်းကြောက်ရောလက်ပြီးနဲ့လှမ်းထုတ်တယ်ငါ့အတိုင်းပြောစားလာကွာငါတက်ကကွာလက်ပြီးနဲ့လှမ်းထုတ်တယ်ဆိုတော့အဲ့မှာကျွန်တော်တို့တကားရမြဲဆိုချန်ပီယံထွက်ပါလားပြည့်ကြတော့အဘနဲ့အချန်လုံးဆဲတယ်မင်းနေခါရောသေးတဲ့ရောတပည့်ရောဆဲဆဲပြီးထွက်သွားဆက်တော့ဒီကကျွန်တော်လိုက်တားတယ်တားပြီးစကန်းဖုန်းလန်းဆက်တယ်ချန်မှာတော့ကျွန်တော်ချင်းမှလာပြီးအဲ့လိုမျိုးတောင်းကြနေပါတယ်အဲ့ဒါအရေးယူပြပါတော့စကန်းဖုန်းဆက်ပြီးတဲ့ခါမှာသူတို့စောင့်နေနေ ਉ เนาะကျွန်တော်တို့စကန်းလာလိမ့်မယ်စကန်းလာမှရှင်းလို့ကြုံပြောတဲ့ခါမှာသူတို့ကကားကိုကလေးငယ်တဲ့အမျိုးသမီးရှိရကြတော့ကားကိုပင်းမောင်းထွက်တယ်မောင်းထွက်လိုက်တော့ကြတော့အဲ့ဒီမှာတိုက်မလို့လို့ဖြစ်တဲ့ခါမှာကားကိုရက်လိုက်တယ်သူတို့ကလည်းကားကိုလိုက်ဆွဲတယ်အဲ့ဒီမှာကားဘွားကဆင်းလာပြီးတော့တန်တုံးနဲ့ကလေးတွေအမျိုးသမီးကလိုက်ဝှေ့ရမ်းတာတကယ်အကိုကြီးလွဲဆိုတော့ဒီလေဝကြားတွေခွေးယူလိုက်ခဲ့တယ်လို့ပဲလိုက်ဝှေ့တော့ကားကလေးငယ်တဲ့အမျိုးသမီးတွေပတ်ကြည့်ရတာပေါ့ပြီးလဲပြီးရောသူတို့ရှီမာနေတဲ့တယောက်ကခေါင်းကိုရိုက်ခံလိုက်တယ်တန်တုံးနဲ့သူကလည်းသွေးဦးသွေးနဲ့အဲ့ကောင်ပြန်ထုတ်တော့လူမထုံးမိဘူးကားမှန်ထိုးမိတာကားမှန်ကွဲသွားတယ်အဲ့မှာကျွန်တော်လည်းပဲအမအဖရောက်လာတာကဘာတော်ကြပါတော့မလို့ကြပါနဲ့အဖစကားလည်းကောင်းမပြောနိုင်ဘူးနှလုံးရောကရှိတာ哦အဲ့တော့တားတဲ့ခါမှာသူကအဖကလန့်ဆဲတယ်ဘာကောင်းမလို့လဲဘာညာလန့်ဆဲရောဆဲတော့ကြတော့အဲ့မှာဘေးကလည်းပွားစီပွားစီဖြစ်တာပေါ့အဲ့ကျွန်တော်လည်းတားထားရတဲ့အတက်နယ်ဆုံးအဲ့ဒီမှာကျွန်တော်တို့စခန်းရောက်လာပြီးတော့ကားကိုစခန်းကိုခေါ်သွားတယ်ပေါ့
ပရိပကတ်ဖြစ်ပွားစဉ်ကဥအောင်ကိုရိုက်ခံခဲ့ရတယ်ဆိုတော့ကိုသူရဟာလည်းလောလောဆယ်ရန်ကုန်မြို့ကဥနောက်နဲ့အာယုံကျော်အထုကုစေယုံမှာကုသမှုခံယူနေရတယ်လို့လည်းကိုအောင်မျိုးထွန်းကဆိုပါတယ်ဒီလိုပြဿနာတွေဖြစ်ပွားတဲ့အပေါ်အသက်အရွယ်ကြီးရင်နေပြီဖြစ်တဲ့ဆရာမင်းသိန့်ခါကအထူးစိတ်ထိခိုက်ခဲ့ရတယ်လို့လည်းတပည့်ဖြစ်သူကိုအောင်မျိုးထွန်းကပြောပါတယ
်သူခံစားကြငါကွာတဲ့ငါပင်ကအသက်ကလည်းကြီးပြီအဖ90နှစ်ကနေပြီကျန်းမာရေးလည်းမကောင်းဘူးကွာတဲ့ငါလည်းမရှောင်နိုင်ဘူးဟူးချက်လေးနဲ့ငါပင်ကတော်တဲမှာပဲအေးအေးဆေးနေတယ်တရားလေးပါလေးအားထုတ်တယ်လာသမျှလာတဲ့လူလေးတွေကိုသူကအလားသမင်းလေးပါလေးကျွေးကလေးနာမည်ပေးတာတောင်းအမှက်ပေးတယ်အဲ့လိုလေးပဲငါပင်ကအေးဆေးနေတာပါကွာတဲ့ဘာသူမှလည်းငါရမ်းမမှုပါဘူးအဲ့ဒါကိုငါ့ကိုလာပြီးစော်ကားသွားတော့ငါအားခံစားရကွာတဲ့အဘတော့ဒီကျွန်တော်တို့မပြောနဲ့ကျွန်းနဲ့လည်းအဲ့လိုမျိုးပြောတာပေါ့
ခုနောက်ဆုံးဒီအမှုနဲ့ပတ်သက်လို့မော်ဘီရက်စကန်မှာအမှုဖွင့်တိုင်ကြားထားတယ်လို့လည်းကိုအောင်မျိုးထွန်းကပြောပါတယ်ဒီလိုအမှုဖွင့်တိုင်ကြားရတာဟာလဲစစ်တပ်အဆောင်ရောင်တွေအသုံးပြုပြီးအနိုင်ကျင့်ခံရတယ်လို့ခံစားမိတဲ့အတွက်ဒီလိုလုပ်ရမျိုးတွေနောင်မဖြစ်စေလို့လည်းရည်ရွယ်ချက်နဲ့ဆောင်ရွက်ရတာပါလို့လည်းကိုအောင်မျိုးထွန်းကဆိုပါသေးတယ
်ကျွန်တော်တို့ဒီရိုက်တယ်လို့ထိုးတယ်ဆိုတာလူတွေရှိရင်တော့ဖြစ်နေမှာရန်ဖြစ်တယ်ခေါ်တာပေါ့နော်ဒါကတော့ကျွန်တော်သိပြီးတော့မထူးဆန်းပါဘူးဒါပေမဲ့သူကကားပေါ်မှာအဲ့ဒီကအုတ်တုတ်လေးပြင်ထားတယ်တစိလက်ကတ်ထားတယ်ငါတို့ကတက်ကကွာနော်ငါတို့ကအကုန်လုံးတပ်ပလိုက်မယ်ဘာဖြစ်တယ်ညာဖြစ်တယ်နဲ့ပြောတာကကျွန်တော်တို့ပြည်သူတွေလေးစားတဲ့အားကိုးတဲ့အဲ့ရဲ့အရှင်ဘုရားတော်ပြီးကျွန်တော်တို့ပေါ်တွေလာလို့တဲ့အခါမှာကျွန်တော်တို့တိုက်ခံစားရတာပေါ့အားလေးဝမ်းလဲဝမ်းနေရတာပေါ့အဲ့ဒါပါပဲအဲ့တော့ကျွန်တော်တို့စီရင်နာကအခုလိုဖြစ်ချက်တွေကဘယ်နေရာတွေမှာဖြစ်နေမှလဲကျွန်တော်တို့မသိဘူးကျွန်တော်တို့သိသလောက်ပဲဒါအဲ့တော့အထက်ကတန်းပြည်ရဲ့ကျွန်တော်တို့ရဲ့အကြီးအကဲတွေတည်တည်ကျင်ပါတယ်ပြီးမှဒါမျိုးတွေနောက်မဖြစ်အောင်ဆက်ပြီးတော့ကျွန်တော်တို့အဲ့လိုမျိုးကျွန်တော်တို့မျိုးအဆက်ပြီးတော့အနိုင်ကျင့်မခံရလေအောင်အမကြီးတဲ့လိုကာကွယ်နိုင်မှာပါအဲ့ဒီကရည်ရွယ်ချက်နဲ့ကျေလို့ဒါကိုတရားစွဲရလည်းဖြစ်ပါတယ
်နိုင်ငံကျော်ဝေဒပညာရှင်ဆရာမင်းသိန့်ခါရဲ့ခြံဝင်းထဲမှာပြီးခဲ့တဲ့စနေနေ့ကပဲအမည်မသိလူငယ်တချို့နဲ့ပရိပကတ်ဖြစ်ပွားခဲ့တဲ့အကြောင်းတပည့်ဖြစ်သူကိုအောင်မျိုးထွန်းပြောပြသွားတာပါဆရာမင်းသိန့်ခါဟာဗေဒင်းနက်ခတ်ကလေးအမည်ကင်ပွန်းတက်စတဲ့ဝေဒပညာရဲ့လုပ်ငန်းတွေကိုလှုပ်ဆောင်ရင်းရန်ကုန်တိုင်းမော်ဘီမြို့နယ်မှာတပည့်တွေနဲ့အတူနေထိုင်နေသူတူလည်းဖြစ်ပါတယ်ခင်ဗျာ